ကချင်ပြည်နယ်ဝိုင်းမော်နယ်မိုးမောင်မြို့နယ်အတွင်းမြစ်ကြီးနားပမော်လန်တရှောက်ကစစ်ကောင်စီတပ်စခန်းတွေကိုဒီမနက်စောစောမှာပဲကချင်လွတ်မြောက်ရေးတပ် KIA ကတပြိုင်တည်းထိုးစစ်ဆင်ခဲ့ပါတယ်။စစ်ကောင်စီဘက်ကလည်း KIA ဌာနချုပ်လိုင်စာဘက်ကိုလက်လက်ကြီးနဲ့တုံ့ပြန်ပစ်ခတ်တာတွေရှိခဲ့တယ်လို့တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုလေကြောင်းကတိုက်ခိုက်တာတွေရှိနေတယ်လို့ KIA ဘက်ကပြောပါတယ်။ဒီတိုက်ပွဲအခြေအနေနောက်ဆုံးအနေအထားကိုရန်ကုန်ကသတင်းပေးပို့ထားတာအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ။
2023ခုနှစ်ဇူလိုင်လဇန်ကစတင်ပြီး KIA ဌာနချုပ်လိုင်စာဒေတာကိုစစ်ကောင်စီကစစ်အင်အားဖြည့်တင်ပြီးဝိုင်းဘတ်ပိတ်ဆို့ထားခဲ့ရမှာဒီကနေ့မနက်မှာတော့လိုင်စာအနီးတပ်စခန်းတွေနဲ့မြစ်ကြီးနားဗမော်လမ်းတစ်လျှောက်ကတပ်စခန်းတွေကို KIA ဘက်ကတံပြန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ဒီကနေ့6နာရီဝန်းကျင်ကလည်းတိုက်ပွဲတွေရှိပါတယ်အိုမကျင်းနာပမောတာလန်တကျော်လုံးမှာရှိတဲ့စစ်ကောင်စီတပ်ခန်းတော်တော်များများမှာတိုက်ပွဲတွေရှိပါတယ်။နောက်လိုက်စာဘက်မှာလည်းဟိုတာကဆဘက်ကနေပြတဲ့လင်းရဲ့ကြီးကြီးစံတွေလည်းကြာတာရှိပါတယ်ခင်ဗျာ။လိုက်စာရက်ကွက်ပြစ်ဘက်မှာကျွန်တော်တို့ယူဆတာကတော့ဟိုနောက်ဖို့တောင်ဘက်ကနေလမ်းပြတာလားမသိဘူးလင်းရဲ့ကြီးကြီးကြာတယ်။လူနေအစ်ကြီးကြီးတယ်
ဒီကနေ့မွန်လွဲပိုင်းအထိရရှိတဲ့သတင်းအရလိုင်စာအနီးကစကန်းကြီးတွေမှာတော့တိုက်ပွဲတွေဆက်ဖြစ်ပွားနေပြီးစကန်းကြီးတွေအနီးကကာကင်းစကန်းတွေနဲ့စကန်းငယ်တချို့ကိုတင်းယူခဲ့တာရှိကြောင်းအခုလိုဆက်ပြောပါတယ
်အဲ့ဒီခရယာဘုံတို့ဒီဘုံရေဘုံတောင်တို့ပေါ့နော်အပမဒီစကန်းကြီးဒီကိုတော့မသိဘူးချင်တယ်အခုတတိကတော့အဲ့ဒီပတ်ဝန်းကျင်မှာရှိတဲ့သူတို့ရဲ့စစ်တမ်းကကင်းဒီကိုတော့ရှင်းတယ်လို့တော့ပြောတယ်ဒါမှအတိအစီတော့ဘယ်နှခုတင်းလဲဆိုတာသိချတော့မရသေးဘူးခင်ဗျာဟိုဘုံလေတောင်တို့ခရယာတောင်တို့ဘက်မှာကတော့ jet fighter တွေလာဝေးတယ်ဆိုတာကတော့တတိယပါတယ်ခင်ဗျာ
မိုးမောက်ဒေသခံတူကတော့ဒီကနေ့မနက်မှာမိုးမောက်မြို့နယ်ဒါဆိုင်ကနေဝိုင်းမော်မြို့နယ်အောင်မြေတင့်နယ်ဝိုင်းမော်အထိတိုက်ပွဲတွေဖြစ်ပွားနေကြောင်းပြောပါတယ
်ဒီနေ့6နာရီခွဲကနေဒီတာဆိုင်ကနေဟိုးဝင်းမော်စီဒီမိကနာတလျှောက်ချပြီးတော့ဆရာတာဆိုင်ကြီးဒီကုန်းလုံးကနေလန်တော့ဖရာခိုင်ယာဟိုခုပန်ဘုံအမေတေဝင်းမော်ဟိုချစ်ဒီမိကနာလန်တော့ချောက်ရှတ်ချပြီးအကုန်လုံးအကုန်လုံးဒီဘက်မှာရှိတဲ့တပ်အကုန်လုံးဒီဒီမြတ်ချောင်းနိုင်ခွဲကနေချပြီးတော့ဖရာကလည်းဒီမြစ်တာဆဲကြီးတော့မှချနေတော့ပဲလေးညာတော့တာနဲ့ဆိုလေးခေါ်လာပြီးမှဒုံးလာချရတယ်
ကချင်ပြည်နယ်ကခုနောက်ဆုံးတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလုံးသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။မုံမောင်မြို့နယ်မြကြီးနားဗမော်လမ်းတကျော်ရှိကျေးရွာတွေကတော့ကားလမ်းအနောက်ချမ်းကမုံလိုင်းချောင်းဘက်ကကျေးရွာတွေစီကိုတင်းရှောင်နေကြောင်းလည်းပြောပါရယ်။ဝိုင်းမော်ဒေသခံတူကတော့ဒီကနေ့မနက်၄နာရီခွဲကနေစတင်ပြီးတနက်တန်နဲ့လက်နက်ကြီးတန်တွေကြားရကြောင်းနဲ့အောင်မြေတစ်ကိုတင်းလိုက်တယ်လို့သိရကြောင်းပြောပါရယ်။ဒီကနေ့
ပိုင်းကအဲ့ဒါတနက်တန်တွေပဲကြားနေတယ်ဟိုအောင်မြင်ပြည့်ရရှိနောက်ကမှဒီနေ့အဲ့ဒီကကြောလုံးမှာခိုက်ပွဲရဖြစ်နေတာပေါ့လက်မကြီးပဲကြားဒီမနေ့ကျွန်တော်ကြားတာကဟိုလေးနာရီလောက်ကနေကြားတာအခု7နာရီခွဲလောက်ဖြစ်အဲ့လိုမျိုးပေါ့လက်မကြီးပဲကြားနေတာအောင်မြင်ပြည့်ဒီတက်ကတိုင်းနေလို့ကြားတော့
ဝိုင်းမော်ဘက်ကိုစစ်ရှောင်းအချို့ဝင်ရောက်လာတာတွေ့ပေမဲ့လူများပြားလာတာကိုတော့မတွေ့ရကြောင်းနဲ့မြကြီးနားဘက်ကနေစစ်ကောင်စီတပ်ကစစ်ကူကားတချို့လိုင်စာဘက်ကိုသွားတာတွေ့ရကြောင်းပြောပါတယ်ဒေတာရင်းသတင်းမီဒီယာတို့မှာတော့မြကြီးနားဗမော်လမ်းတစ်လျှောက်တိုက်ပွဲပြင်းထန်နေချိန်မှာပဲမြကြီးနားလေတပ်စခန်းနဲ့ဗမော်လေရင်ကွင်းတို့တိုက်ခိုက်ခံရကြောင်းဖော်ပြတာတွေရှိပါတယ်။ဒီနေ့နေ့စံပိုင်းကစတင်ပြီး KIA ကကချင်ပြည်နယ်အတွင်းမှာစခန်းသိမ်းတိုက်ပွဲတွေဖော်ဆောင်လာတာဖြစ်ပြီးပြီးခဲ့တဲ့ရက်တွေကတော့ဖားကန့်နဲ့မန်စီမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်တာတွေရှိခဲ့ရကဒီကနေ့မှာတော့ဌာနချုပ်လိုင်စာအနီးကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းတိုက်ခိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။